မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်းအားရှေ့သတင်းပတ်အတွင်းအမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ဒုတိယအကြိမ်တွေ့ဆုံမှုအတွက်ဗီယက်နမ်နိုင်ငံကိုယထားနဲ့ဒီကနေ့မှသွားနေပြီဖြစ်တယ်လို့ရုရှားနိုင်ငံရဲ့ TASS သတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။ကင်ဂျွန်ဟွန်းဟာမြောက်ကိုရီးယားမြို့တော်ပျုံယန်းကနေဒေသစံတော်ချိန်ညနေ 9:00 မှာလက်နက်တွေတပ်ဆင်ထားတဲ့ယထားနဲ့စတင်ထွက်ခွာလာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားသံတမန်ကိုကိုးကားပြီးတော့ TASS သတင်းကပြောပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်းဟာဗီယက်နမ်သမ္မတငွေရင်ဖူထရောင်းရဲ့ပေးကြတဲ့အရာလာမယ့်ရက်ပိုင်းတွေအတွင်းမှာဗီယက်နမ်နိုင်ငံကိုတရားဝင်ခီးစဉ်ဖြစ်လာအောင်ဖြစ်တယ်လို့လည်းဗီယက်နမ်နိုင်ငံသားရဲ့ဝန်ကြီးဌာနကဒီနေ့အစောပိုင်းမှာကြေညာပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့ဟာဒီထိုက်တီးဆွေးနွေးပွဲကိုတော့ဖေဖော်ဝါရီ28ရက်နေ့နဲ့28ရက်နေ့ဒီမှာကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ။